Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ် August 13ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line meter 16 19နဲ့ 25 တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းမှာသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွာညိုနဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါIS Islamic အစိုးရတို့ရဲ့အမခန်နဲ့မြစ်ဖြစ်တဲ့ Turkey နဲ့ဆက်အနေကမမ်ဘစ်မြို့ကို Syria Democratic တပ်ဦးကပြန်ပြီးထိန်းချုပ်လိုက်ပြီလို့တပ်ဖွဲ့ပြောခွင့်ရကဆိုပါတယ်။လိဗျအစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေဟာ IS စစ်သွေးကြွအဖွဲ့တွေကိုသူတို့အမခန်ခြေကုပ်ယူထားတဲ့အဓိကနေရာတွေကနေမောင်းထုတ်ဖို့ကြိုးပမ်းနေပါတယ်။တောင်ဆူဒန်အစိုးရကတိတ်ပြီးဘဝင်မကျလာပေမဲ့လည်းကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်4000ဆေးလွှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။ဒီလိုသတင်းတွေပြောပြမှာပါကိုရနိုင်
ဟုတ်ကဲ့ပါသတင်းနေပြီးနားဆင်ရမယ့်အထက်မှာတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြင်ဆင်နေတာနဲ့ပတ်သက်ပြီး
လက်ရှိအခြေအနေမှာဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေဟာလုံလောက်မှုမရှိဘူးလို့ကျွန်တော်ကမြင်တယ်နောက်ပြီးတော့
နိုင်ငံရေးကဲခတ်ဒေါက်တာရမျိုးသိန်းပြောတော်တာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါဖြင့် NLD ဆိုရာတစ်ရတရာအတွင်းဆောင်ရွက်ချက်တွေပေါ်သဘောထားအမြင်တွေကရောဘယ်လိုရှိပါသလဲဆိုတာအပါအဝင်နိုင်ငံတော်ဘတ်ဂျက်လုံငွေပြမှုကျင့်သုံးတဲ့စနစ်ကိုပြင်ဆင်ဖို့လွတ်တော်အမတ်တွေတောင်းဆိုလိုက်တဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
IS Islamic အစွန်းရောက်တွေရဲ့အမခန့်နဲ့မြင့်ဖြစ်တဲ့ Turkey နဲ့ဆက်အနီးကမမ်ဘစ်မြို့ကို Syria Democratic တပ်ဦး SDF ကလုံးဝပြန်ပြီးထိန်းချုပ်လိုက်ပြီလို့တပ်ဖွဲ့ပြောခွင့်ရကဆိုရဲမမ်ဘစ်မြို့ထဲကနေနောက်ဆုံးကျန်နေတဲ့ IS အဖွဲ့ဝင်တွေထွက်ပြေးသွားပြီးတဲ့နောက်မြို့ကိုရှင်းလင်းလာနိုင်ပြီလို့ SDF က Reuters သတင်းဌာနကိုပြောပါရဲလူသားတိုင်းတွေအဖြစ်အသုံးပြုဖို့ IS တို့ထိန်းချုပ်ထားတဲ့အရတားတစ်စခန်အယောက်2000ကျော်ကိုလည်း SDF တပ်တွေကလွတ်ပေးလိုက်တယ်လို့ SDF မမ်ဘစ်မဟာမိတ်တပ်ကောင်စီကရှာဖန်ဒါဝစ်ကပြောပါရဲ SDF တပ်တွေကိုအမေရိကန်တို့ကကြောထောင်းနောက်ခံပေးထားတာပါ IS တပ်တွေကြာဆုံးနေပြီဆိုတာကိုရှင်းရှင်းလင်းလင်းတွေ့နေရပြီဖြစ်ပြီးမမ်ဘစ်မြို့ကိုပြန်ပြီးထိန်းချုပ်လိုက်နိုင်တဲ့ဟာ IS တို့ရဲ့လှုပ်ရှားမှုတွေကိုချေမှုန်းလိုက်နိုင်တဲ့ပူပေါင်းဆောင်ရွက်ခြင်းရဲ့ထင်ရှားတဲ့သမိုင်းမှတ်တမ်းဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ဒုတိယပြောခွင့်ရသူ Gordon Trowbridge ကတောက်ကြနေအစောပိုင်းမှာ Washington ကသတင်းထောက်တွေကိုပြောပါရဲအကြမ်းဖက်သမားတွေအတွက်မမ်ဘစ်မြို့ဟာအခခရာကြတဲ့နေရာအဖြစ်အမေရိကန်နဲ့ညွန်ပေါင်းတပ်ကအရာရှိတွေကတစ်ချိန်လုံးထင်မြင်ထားတာပါပြည်ပကနေရောက်လာတဲ့တပ်ခရီးသမားတွေကိုဒီမြို့ကနေ IS တို့ကလက်ခံဆောင်ရွက်တယ်လို့ပဲပြင်ပလုပ်ငန်းတွေအဖြစ်အနောက်နိုင်ငံစီဆဲလို့ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့ဒီနေရာကပဲစီကအတိတ်ကစီစဉ်ဆောင်ရွက်တာဖြစ်တယ်လို့ဆိုပါရယ်မမ်ဘစ်မြို့ကိုပြန်ပြီးထိန်းချုပ်လိုက်နိုင်ဖို့ SDF တပ်တွေကိုအမေရိကန်နဲ့ညွန်ပေါင်းတပ်တွေက2016မေလကတည်းကလေကြောင်းထိုးစစ်တွေနဲ့ကူးပြီးဆင်နွှဲနေခဲ့တာဖြစ်ပါရယ
်လိဗျာ GNA ဆိုရာကိုထောက်ခံတဲ့တပ်ဖွဲ့တွေဟာ IS Islamic စစ်သွေးကြွအဖွဲ့တွေကိုသူတို့အမကန်ခြေကုပ်ယူထားတဲ့အဓိကနေရာတွေကနေမောင်းထုတ်ဖို့ဆက်ပြီးကြိုးပမ်းနေပါရယ်ရာကနန်းကျော်ရှိတဲ့ IS အဖွဲ့ဝင်တွေဟာ SAT မြို့ရဲ့တချို့နေရာတွေမှာရှိနေစေဖြစ်ပေမဲ့အကြမ်းဖက်သမားတွေဟာမြို့ရဲကနေတစားစီကွဲထွက်နေကြပြီဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနအရာရှိတွေကပြောပါရယ်ဒီသတင်းပတ်ထဲမှာ GNA အစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေရဲ့စမ်းဆောင်ချက်တွေဟာအလွန်ကိုအလားအလာကောင်းတဲ့လက္ခဏာဖြစ်ကြောင်းပင်တဂွန်စစ်ဌာနချုပ်သတင်းနဲ့ပြန်ကြားရေးလက်ထောက်ဝန်ကြီး Gordon Trowbridge ကပြောပါရယ် GNA ထောက်ခံတဲ့တပ်ဖွဲ့တွေက ISIL အဖွဲ့ထိန်းချုပ်ထားတဲ့မြို့ထဲမှာခြေကုပ်ယူထားတဲ့အကြမ်းဖက်သမားတွေကို၃ပုံ၃ပုံလောက်ရော့ပါသွားအောင်လုပ်နိုင်ခဲ့ကြောင်းလည်းသူကပြောပါရယ်အမေရိကန်ကြောတော်နောက်ခံပေးထားတဲ့လေကြောင်းတိုက်ခိုက်မှုအတွင်းလိဗျာတပ်ဖွဲ့တွေဟာ SAT မြို့မှာဒီသတင်းပတ်တွေအတွင်းအောင်ပွဲတွေရခဲ့ပြီး Ogadogu Convention Center နဲ့တခြားအဓိကကြတဲ့အဆောက်အဦတွေကိုလည်းတင်ပိုက်နိုင်ခဲ့ပါတယ်။တချို့နေရာတွေမှာ IS အဖွဲ့ကအများဆုံးထိမ့်ချုပ်ထားတယ်ဆိုတာသိသာထင်ရှားတဲ့အမှတ်အသားတွေရှိတဲ့နေရာတွေဖြစ်ပါတယ်။အဂုလာတရနေ့ကစလို့ Operation Odyssey Lightning လို့ခေါ်တဲ့အမေရိကန်လေကြောင်းတိုက်ခိုက်မှုပေါင်း42ကြိမ်ရှိခဲ့တာပါ။
တောင်ဆူဒန်အစိုးရကတိတ်ပြီးတော့ပဝင်မကြလာပေမဲ့လည်းကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်4000ကိုဆီလွတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။လုံခြုံရေးကောင်စီရဲ့တောက်ကြနေကဆုံးဖြတ်ပြဋ္ဌာန်းချက်အရတပ်သားဆီလွတ်မှုမှာတောင်ဆူဒန်အစိုးရကပူပေါင်းပါဝင်မှုမရှိရင်လက်နက်ခဲယံအယောင်းဝယ်ပိတ်ဆို့ကန့်သတ်မှုလုပ်မယ်လို့လည်းဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်15နိုင်ငံမှထောက်ခံမဲ့ဆက်သမဲရပြီးတော့တရုတ်၊ရုရှား၊အီဂျစ်နဲ့ဗင်နီဇွဲလားနိုင်ငံတွေကတော့မဲမပေးပဲကြားနေခဲ့ကြပါတယ်။ငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေကိုပေးထားတဲ့လုတ်ပိုင်ခွင့်အတိုင်း ုင်းလှုပ်ကိုင်းတဲ့နေရာမှာလိုအပ်တဲ့နေရာတိုင်းမှာအပြင်းအထန်လှုပ်ဆောင်တာအပါအဝင်လိုအပ်သမျှနီလာတွေကိုအသုံးပြုဖို့ကိုလည်းခွင့်ပြုထားပါတယ်။တောင်ဆူဒန်ရဲ့မြို့တော်ဂျူဘားကိုတပ်တွေဆေလွတ်သွားမှာပါ။တောင်ဆူဒန်အပေါ်လက်နက်ရောင်းချဖို့ချက်ချင်းပိတ်ပင်တဲ့ဆုံးဖြတ်ချက်တွေပြဋ္ဌာန်းချက်မှာမပါဝင်တဲ့အတွက်စိတ်ပျက်မိတယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်တန်အမတ်ပီတာဝီလ်ဆန်ကပြောပါရယ်ဒါပေမဲ့လည်းလုပ်ငန်းအောင်မြင်မှုရှိအောင်ဗြိတိန်အနေနဲ့ဒီသဘောတူညီမှုကိုလိုက်နာတော့မှာဖြစ်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့လကဂျူဘားမြို့မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်လူမျိုးငင်းရရဲတပ်သား2ဦးအပါအဝင်လူရနဲ့ချီတည်ဆုံခဲ့တဲ့အတွက်ပြည်ရင်းစစ်ပြန်ဖြစ်လာမလားဆိုပြီးစိုးရိမ်မှုတွေထွက်ပေါ်လာခဲ့ပါရယ်ဒီနောက်မှာတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ပြဋ္ဌာန်းချက်ထွက်ပေါ်လာတာပါကုလသမဂ္ဂဝင်ထက်ကအရသားတွေကိုကာကွယ်နိုင်ခြင်းမရှိခဲ့ဘူးဆိုပြီးတော့တောင်ဆူရန်ကကုလငင်းရရဲတပ်သားတွေဝေဖန်ခံနေရတာဖြစ်ပါရယ်
ပါကစ္စတန်ရဟတ်ရှင်တစ်စင်းနဲ့အမှုတန်းတစုဟာဒီလအစောပိုင်းတုန်းကအာဖဂန်နစ္စတန်နိုင်ငံပိုင်နက်ထဲမှာပျောက်ဆုံးသွားခဲ့ပြီးတဲ့နောက်အခုသူတို့ကိုဖမ်းထားသူတွေကပြန်လွတ်ပေးလိုက်ပြီလို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်လူမျိုးနွယ်စုအကြီးအကဲတွေရဲ့ကူညီမှုနဲ့ပါကစ္စတန်ရဟတ်ရင်အမှုတန်း6ဦးကိုစနေနေ့ကလွတ်ပေးလိုက်ကြောင်းပြောပါတယ်ရဟတ်ရင်အမှုတန်းတွေကိုဘသူတွေကဖမ်းဆီးထားတယ်ဆိုတာကိုမပြောပေမဲ့အာဖဂန်အုပ်ချုပ်ရေးမှူးတယောက်ကတော့ပါကစ္စတန်6ဦးနဲ့ရုရှားလမ်းပြတဦးတို့ကိုအစိုးရထိန်းချုပ်မှုနဲ့ကင်းလွတ်တဲ့ area ထဲမှာတာလီဘန်တွေကချုပ်နှောင်ထားတယ်လို့ပြောခဲ့ပါတယ်ဩဂုတ်လ4ရက်နေ့ကအာဖဂန်နစ္စတန်ကိုဖျက်ပြီးရုရှားကိုဥတီပြန်တန်းနေချိန်မှာပဲဒီရဟတ်ရင်ပြတ်ကျသွားခဲ့တာပါပြတ်ကျတဲ့ရဟတ်ရင်ပေါ်ပါသွားသူတွေအသက်ရှင်ရရှိနေသေးကြောင်းနဲ့လူမျိုးစုခေါင်းဆောင်တွေကတဆင့်သူတို့ကိုကယ်တင်ဖို့လှုပ်ဆောင်နေကြောင်းအာဖဂန်အစိုးရကပါကစ္စတန်အစိုးရစီအကြောင်းကြားခဲ့ပြီး2ရက်ကြာမှာအခုလိုပါကစ္စတန်ရဟတ်ရင်ပေါ်ပါသွားသူတွေပြန်လွတ်လာတာဖြစ်ပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအင်မြန်မာဘိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံဟွာဟင်မြို့မှာပြီးခဲ့တဲ့နှစ်ရက်ဆက်တိုက်ဘုံးတွေပောက်ကွဲခဲ့ပြီးတဲ့နောက်ထိုင်းရဲတွေကလက်တဲတရခန်းကိုလိုက်လံရှာဖွေနေချိန်မှာပဲထိုင်းလူမျိုးတွေနဲ့ကမ္ဘာလက်ခီးသွားတွေဟာပျော်ပွဲရှင်ပွဲကျင်းပရာကွင်းကြီးထဲမှာစနေနေ့ကသတိနဲ့သွာလာနေကြပါတယ်ဒီပောက်ကွဲမှုကြောင့်လူ၄ယောက်ထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ခြေတန်းရရသွားခဲ့ပါတယ်စစ်တပ်ကိုလုတ်ပိုင်ခွင့်နဲ့အတော်လေးပေးထားတယ်ဆိုပြီးဝေဖန်ရေးသမားတွေပြောဆိုနေကြတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်ဆန္ဒခံယူပွဲကိုပြီးခဲ့တဲ့သတင်းဘက်ကအောင်အောင်မြင်မြင်ကျင်းပပြီးသိမ့်မကြခင်မှာပဲအခုလိုဘုံးကွဲမှုတွေဖြစ်သွားတာပါတိုက်ခိုက်မှုအတွက်ဘသူကမှသူတို့လက်ချက်ဆိုတာပြောမသေးပါမပြောသေးပါဘူးဒီတက်ခဲမှုဟာထိုင်းအစိုးရရဲ့အထူးကဝင်ငွေဖြစ်တဲ့ကဘာလက်ခီးသွားလုပ်ငန်းကိုလည်းရက်ခတ်သွားစေပါတယ်ဖူကက်ဖတ်တုံးကျွန်းပေါ်မှာဘုံအသေးတစ်လုံးပောက်ကွဲပြီးတော့ဟွာဟင်မှာတော့ဘုံလေးလုံးပောက်ကွဲခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေရပ်သွားပြီးတော့လမ်းတွေလည်းတိတ်ဆိတ်ခြောက်သွေ့သွားသလိုကဘာလက်ခီးသွားတွေလည်းအပြင်းမထွက်ပဲနေခဲ့ကြပါတယ်ဒီဘုံကွဲမှုအတွင်းနိုင်ငံခြားသား7ဦးဒဏ်ရာရပြီးတော့ဩစတြေးလျဂျာမနီအီတလီနဲ့နယ်သာလန်နိုင်ငံသားတွေဖြစ်ပါတယ်ဒီနေ့ဒါမှမဟုတ်မနေ့ပြန်မှာတန်တရာရှိသူကိုဖမ်းဆီးနိုင်မယ်လို့မျှော်လင့်ရတယ်လို့ထိုင်းဒုတိယရဲချုပ်ပွန်ဆာဖတ်ပွန်ချရွန်ကသတင်းထောက်တွေကိုဒီကနေ့ပြောပါရယ်အသေးစိတ်အချက်အလက်တွေကိုတော့ပြောမသွားပါဘူးအထောက်အထားတွေကိုရဲတွေကစုဆောင်းနေပြီးဒီတက်ခတ်မှုရဲ့နောက်ွယ်မှာနိုင်ငံတကာအကြမ်းဖက်အုပ်စုတွေရှိမနေဘူးလို့ထင်မြင်ကြောင်းလဲသူ့ရဲချုပ်ကပြောပါရယ်ဖူကက်ထရန်ဆူရတ်ထာနီဖန်ကအိုနန်နဲ့ခဘီနီယာ6နေရာမှာဘုံကွဲခဲ့တာဖြစ်ပါရယ်
တရုတ်နိုင်ငံမီယန်ခရိုင်ကရေဘေးတင့်သူပေါင်း 3,585 ရာကိုစနေနေ့မှာအာဏာပိုင်တွေကရေဘေးလွှတ်ရာကိုရွှေ့ပြောင်းပေးခဲ့တဲ့အကြောင်းနိုင်ငံပိုင်ဆွေဟွာသတင်းကကြေညာပါတယ်။တောက်ကြနေနှောင်းပိုင်းမှာမုန်တိုင်းရက်သွားပြီးဖြစ်ပေမဲ့ရက်ပေါင်းများစွာမိုးတဲထန်စွာရွာခဲ့တဲ့အတွက်မီယန်ရက်မှာရေလွှမ်းမှုခဲ့ရကြောင်းဆွေဟွာသတင်းမှာဖော်ပြထားပါတယ်။ရေကြီးရေရှမ်းနာကိုဘလို့မှထိမ့်ချုပ်ကာကွယ်မထားနိုင်ခဲ့ပဲကယ်ဆယ်ရေးဝန်ထမ်း 1,500 ကိုရေဘေးတင့်ရာကိုဆေးလွှတ်ပြီးရေဘေးတင့်သူတွေကိုနေရာရွှေ့ပြောင်းစေခဲ့ပါတယ်။နိုင်ငံပိုင်ရုပ်သံ CCTV မှာကယ်ဆယ်ရေးဝန်ထမ်းတွေကရေလွှမ်းရာဒေသတွေမှာရေဘေးတင့်သူတွေကိုဘေးကင်းလုံခြုံတဲ့ယာယီအိမ်တွေစီခေါ်ဆောင်ရွှေ့ပြောင်းပေးနေတာကိုပြသခဲ့ပါတယ်။ဒါပေမဲ့တေဆုံးသူတွေရှိတဲ့အကြောင်းဖော်ပြထားတာမတွေ့ရသလိုနေရာရွှေ့ပြောင်းပေးတဲ့လုပ်ငန်းအဆုံးသတ်သွားပြီလားဆိုတာကိုလည်းဆင်ဟွာသတင်းမှာအတည်ပြုဖော်ပြထားတာမတွေ့ရပါဘူး။
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူဝီဇီယားနာမှာအဆက်မပြတ်မိုးရွာသွန်းခဲ့တာကြောင့်အုတ်ချုပ်ရေမှုကအရေးပေါ်အခြေအနေကြီးညာလာရပါတယ်။ New Orleans အပါအဝင်လူဝီဇီယားနာပြည်နယ်အရှေ့တောင်ဘက်ပိုင်းမှာဆူဆူဝါးဝါးရေကြီးရေရှမ်းနေပြီးလူသေအလောင်းနှလောင်းကိုရေထဲကဆွဲထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Mrs. B နဲ့ Alabama ပြည်နယ်တောင်ပိုင်းတွေမှာလည်းအတော်ကိုမိုးကြီးနေပါတယ်။ဒေသတွေနေရာအတော်များများမှာတနင်္ဂနွေနေ့ထိရေကြီးရေရှမ်းသတိပေးချက်ထုတ်ပြန်ထားပါတယ်။ရေတွေလက်မှာပေါ်ခက်မြန်မြန်တက်လာခဲ့တာကြောင့်ကားတွေရေနဲ့မျောသွားသလိုပဲဆက်ရှက်ဘိန်းသက်ကားတစီးထက်မနည်းလေအဝေးပြေးလက်မဘောကနေလန်ချော်သွားပါတယ်လူအတော်များများလဲဘေးလို့ရာကိုရွှေ့ပြောင်းသွားတာပါရှာဖွေကယ်ဆယ်ရေးအဖွဲ့တွေကလည်းပိတ်မိနေတဲ့လူတွေကိုလိုက်လံရှာဖွေနေကြပါတယ်ရှင်
ရီယိုနွေရာသီအိုလံပစ်ရေကူးပြိုင်ပွဲတွေမှာအမျိုးသမီးမီတာ800အလွတ်ကူးပြိုင်ပွဲမှာအမေရိကန်ရေကူးချန်ပီယံကက်တီလီဒက်ခီကစံချိန်သစ်တင်လိုက်ပေမဲ့အမျိုးသားရေကူးမီတာ100မှာတော့အမေရိကန်ကမိုက်ကယ်ဖက်စ်ကိုစင်ကာပူကဂျိုးဆက်စကူလင်းကအနိုင်ရသွားခဲ့ပါတယ်။1960ခုနှစ်တုန်းကအမျိုးသမီးရေကူးချန်ပီယံဒက်ဗီမီယာကအလွတ်ကူးမီတာ200 400နဲ့800တွေမှာဘိုးဆွဲထားခဲ့ပြီးကတည်းကဆိုရင်အခုလီဒက်ကီကပထမဆုံးရေကူးပြိုင်ပွဲမှာအနိုင်ရသူဖြစ်ပါတယ်။သူကမီတာ800ကို10မိနစ်4.9စက္ကန့်နဲ့တောက်ကြနေကအနိုင်ရခဲ့ပြီးဒါဟာသူ့ရဲ့အရင်စံချိန်ထက်2စက္ကန့်နီးပါးပိုဆော့ပြီးပတ်ဝန်းသွားခဲ့တာဖြစ်ပါတယ်။လီဒက်ကီဟာလက်ဆင့်ကမ်းပြိုင်ပွဲတွေမှာရွှေတံဆိပ်တစ်ခုနဲ့ငွေတံဆိပ်တစ်ခုစီကိုလည်းစွတ်ခူးရရှိခဲ့ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ချိန်ညာပေးသွားတာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့ Internet ဆံမင်နာဖြစ်တဲ့ www.burmese.voanews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook ဆံမင်နာကလည်းတဆင့်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းနဲ့တင်ပြခြင်းပါတယ်အမျိုးသားပြန်လည်တင်မြင်ရင်ပြည်တွင်းငြိမ်းချမ်းရေးကိုအဓိကထားဖို့ဆောင်မဲ့27ရာစုပင်လုံးမတိုင်ခင်ငញ្ញိုင်းလုပ်ငန်းစဉ်မှာပါဝင်မဲ့သူအလုံးအချင်းချင်းကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့လေလာသုံးသပ်နေသူတွေကပြောဆိုလိုက်ပါတယ်။လာမယ့်ဩဂုတ်လ31ရက်နေ့မှာစတင်တော့မယ့်ပြည်ထောင်စုငញ្ញိုင်းညီလာခံအတွက်အစိုးရတိုင်းရင်းသားလက်နက်ကိုင်နဲ့နိုင်ငံရေးပါတီတွေစတဲ့ပါဝင်တဲ့ပါဝင်ထိုက်သူတွေပူးပေါင်းပါဝင်ရေးအလုံးပြင်ဆင်နေကြခြင်းဖြစ်ပါတယ်။ရပိုင်းတွင်ကျင်းပတော့မယ့်27ရာစုပင်လုံးအတွက်လုံလောက်တဲ့ပြင်ဆင်မှုတွေရှိနေပါပြီလားဆိုတဲ့အသေးစိတ်ကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဩဂုတ်လ31ရက်နေ့မှာစတင်ကျင်းပမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့နေပြည်တော်သမ္မတအိမ်တော်မှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကျင်းပရေးဗဟိုကော်မတီအစည်းအဝေးမှာတရားဝင်ပြောကြားလိုက်တာဖြစ်ပါတယ်27ရာစုပင်လုံညီလာခံကျင်းပဖို့ရက်ပိုင်းလောက်ပဲလှူတော့တဲ့အချိန်မှာအစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအသီးသီးကပြင်ဆင်နေတယ်လို့အပြစ်ရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးပါဝင်ရေးဆိုတဲ့မူကိုစုပ်ကိုင်ပြီးညီလာခံတက်ရောက်နိုင်ရေးဆွေးနွေးစီစဉ်ဆောင်ရွက်နေကြပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အမျိုးသားပြန်လည်တင်မြှင့်ရင်းနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်ဖို့ဒီ27ရာစုပင်လုံးညီလာခံကိုအစောတလျင်ကျင်းပဖို့စီစဉ်နေတဲ့အပေါ်ဆယ်စုနှစ်နဲ့ချီပြည်တွင်းစစ်တွေဖြစ်နေစေမြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးအကောင့်ထဲပေါ်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေနဲ့မေးခွန်းထုတ်မှုတွေရှိပါတယ်နိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
လက်ရှိအခြေအနေမှာဒီပြည်အောင်စုငြိမ်းချမ်းရေးညီလာခံအကျိုးပေါ့လေပြင်ဆင်မှုလုပ်နေတဲ့အနေအထားတွေဟာလုံလောက်မှုမရှိဘူးလို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့ဟိုစနစ်ကျမှုအပိုင်းမှာလည်းပဲအားနည်းပြီးတော့တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်နိုင်မဲ့အနေအထားတစ်ခုကိုပေါ်ဆောင်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဦးဆောင်မှုနဲ့အေးအေးရဲ့ကူးကန့်ရဲ့တောင်းပလောင်ရဲ့ဒီအဖွဲ့သုံးဘွဲ့ကိုချမှတ်ထားတဲ့ဒီကျူတင်စီးမင်းသတ်မှတ်ချက်တွေကိုဖယ်ရှားပြီးတော့အားလုံးပါဝင်တဲ့ပုံစံမျိုးလုပ်နိုင်မှဒါမဲ့ Orchestra 31ရဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဟာအောင်မြင်တဲ့လမ်းစာပေါ်ကိုကျောင်းနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတိတ်ပြီးတော့ဟလာဖိအားပေးတဲ့ပုံစံမျိုးမဖြစ်ဘူးလို့လည်းလို့လည်းကျွန်တော်ကမြင်ပါတယ်နောက်တစ်ဖက်ကဖိအားနဲ့တိဆောက်ယူတာထက်ပေါ့လေနော်နိုင်ငံရေးရယုံကြည်မှုနားလည်မှုရရှိအောင်လုပ်ပြီးတော့ဒီဆောင်ယူတဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်
27ရာစုပင်လုံကိုအစားချီပြီးမြန်မာနိုင်ငံအတွင်းကတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာတပ်မတော်ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုပဋိပက္ခတွေပြည်လည်နိုင်ရေးကတော့အချိန်အတော်ယူရအောင်မှာဖြစ်တယ်လို့လည်းတိုင်းရင်းသားတွေဘက်ကယူဆပါတယ်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဥက္ကဋ္ဌဦးလာမောင်လာထောင်ကတော့ငြိမ်းချမ်းရေးပေါ်ဆောင်မှုမှာခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုအရေးကြီးဆုံးဖြစ်တယ်ဆိုတာထောက်ပြပါတယ်တော်တော
်လေးတော့အချိန်ပေးရလို့ထင်တယ်ဘာလို့ဆိုတော့ညှိနှဲရမယ့်အရာတွေပေါ့လေဒီအစိုးရအနေနဲ့နားလည်မှုတွေပေးရမလို့ကျွန်တော်เนี่ยเนี่ยบาเป้ผิดๆบ่เลยดีอาจารย์เนี่ยผิดล่ะล่ะก็ดีดออซานสุดีจองผิดล่ะเลยอารมณ์เล็กขันเลยพี่น้องแลไอ้โหลเล็กขันเลยถ้าเป็นแม้คณะเปล่าดูตู้จ่องเพียงเนี่ย ကလဘယ်ခြလဘရနေတဲ့သဘောလေးရှိတယ်လေခါမော်လေဒီငါးနှစ်တော်သွင်းမှာဒီကိစ္စကတကယ်တော့တည်လေပါမလားပေါ့လေဒါကြောင့်ဟိုဒေါ်အောင်ဆန်းစုကြည်နေနဲ့တော်တော်လေးတော့ဒီအားဖတ်ရလိမ့်မယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ်ဟုတ်ကဲ့
လက်နက်ကိုင်းပဋိပက္ခတွေပြည်လဲရေးနဲ့စီးရဲတင်းမှမှုတွေရောချနိုင်ရေးအတွက်ကလည်းအဓိကကြတဲ့တက်မတော်ဘက်ကခုလက်ရှိတိုင်းရင်းဒေသတွေမှာဖြစ်နေစေတိုက်ပွဲတွေကိုရပ်ပစ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်ပါမှ27ရာစုပင်လုံးအပေါ်တိုင်းရင်းသားတွေဘက်ကယုံကြည်နိုင်မယ်လို့လည်းရှမ်းလူငယ်ကွန်ရက်ကစိုင်းတော်ဆိုင်ကသုံးသပ်ပါတယ
်ဒီ27ရာစုပင်လုံးညီလာခံဆိုတာအားလုံးပြည့်ပြည့်စုံအောင်တော့တခါတည်းတော့အားလုံးပြည့်ပြည့်စုံသွားမယ်လို့တော့ကျွန်တော်တို့စိတ်တော့တရားရခိုင်တော့လို့ယုံကြည်လို့ရမယ်လို့တော့မထင်ဘူးဗျနေပေါင်း60ကျော်ဒါပြည်တွင်းစစ်ကြီးရဲ့ငင်းချင်းရဲ့အစပေါ့နော်အားလုံးရဲ့ယုံကြည်မှုကတော့ခုတည်းကတက်နဲ့ဒီတိုင်းနာလက်နက်ကိုင်ကြီးကြတော့ကျွန်တော်တို့ထင်တယ်50-50လို့တော့ပြောလို့ရတဲ့အနေအထားမျိုးမှမရှိဘူးလို့ကျွန်တော်တို့မြင်တယ်အဲ့တော့အခုတည်းကလည်းငင်းချင်းစကားပြောနေစေပြောရင်တန်းလန်းကတိုက်ပွဲတွေကဆက်တိုက်ဆိုသလိုဟိုနေရာဖြစ်နေလို့လေဆိုတော့အချင်းချင်းကြားမှာတော့တူးနဲ့တူးအပေါ်ယုံကြည်မှုတိတ်ပြီးတော့အပြည့်အဝတော့မထားရကြသေးဘူးလို့ကျွန်တော်တို့မြင်တ
ယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားဒေသတွေမှာစစ်မှန်တဲ့ငင်းချင်းရေးဖော်ဆောင်နိုင်ရေးအတွက်မြန်မာငင်းချင်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်စေချင်ပါတယ်လို့ပြောထားတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ငင်းချင်းရေးမှုအတိုင်းတနိုင်ငံလုံးအတိုင်းအတာနဲ့ငင်းချင်းရေးဖော်ဆောင်နေမှုအပေါ်အကောင်းမြင်မျှော်လင့်မှုတွေရှိသလိုအစောတလင်လှုပ်ဆောင်နေသလိုဖြစ်နေမလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေကြောင်းပါရှင်
မဆုံမပြပြတော့ဖြစ်ပါတယ်အခုတခါတော့မြန်မာနိုင်ငံအစိုးရတည့်ရဲ့လှုပ်ဆောင်ချက်တွေအပေါ်အမြင်သဘောထားတွေကိုပြောပြခြင်းပါတယ် NLD အစိုးရတည့်ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနနဲ့နေသက်ရေးရဝန်ကြီးဌာနတို့ရဲ့ပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုမနေ့ကနေပြီးတော့မှကျင်းပခဲ့ပါတယ် NLD အစိုးရတည့်ရဲ့ဆောင်ရွက်ချက်တွေထဲမှာအာသာမှုတွေရှိသလိုမူဝါဒရေးရာပိုင်းမှာပြတ်သားရှင်းလင်းမှုမရှိသေးဘူးလို့ဝေဖန်30ချက်တွေလည်းရှိနေပါတယ်အပြည့်စုံကိုတော့မိုင်းရင်ကျနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အစိုးရတက်လက်ထက်မှာတည်တာထင်ရှားတဲ့အပြောင်းလဲတစ်ခုကတော့အမြင့်မဲစည်းင်းနဲ့စောင့်ကြည့်စည်းင်းမှာပါနေတဲ့သူတွေတဲ့တိုင်းပြည်အကျိုးအတွက်တစ်ဖက်တစ်လမ်းကဆောင်ရွက်နိုင်မဲ့သူတွေပြည်ဝင်ခွင့်ရရှိရေးကိုအရင်အစိုးရတွေလက်ထက်ကထက်အများကြီးဆောင်ရွက်နိုင်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကအခုလိုပြောသွားပါတယ်။အရင
်ဘလောက်ပြင်းပြတယ်ဆိုတော့တော်တော်လေးပြင်းပါတယ်။ဒါတော့ဘလောက်ပြန်ရှော့ဆိုတော့တော်တော်လေးရှော့ပေးထားတယ်။အဓိကဆိုလို့ရှိရင်example ဆီရှိတယ်အခုပြီးတော့ဟိုပြပမှာရောက်နေတဲ့ဆရာဝန်ကြီးတွေအခုတွေရတာเนาะလာပြီးတော့ပြန်ပြီးတော့ consider လုပ်ပြီးဆိုတော့အဲ့ဒီမှာကျွန်တော်တွေကတို့ဘယ်တော့ပံ့ပိုးနိုင်ရဲ့ဆိုတော့အဓိကကြည့်ပြီးတော့တို့ရအစီအပြောင်းဒီစီမံအစီအစဉ်ပြပါချိုးဆိုလို့ရှိရင်ဒီလေးသိရောက်လာတဲ့ချိုးဆိုလို့ရှိရင်ပြန်ခဲ့သွားတယ်ဆိုလို့ရှိခဲ့တဲ့ချိုးတော့ဒါဝင်လာလို့ရတယ်เนาะချင်းချင်းပေါ့ကျွန်တော်တို့ကအဓိကဒီလူကဘယ်တော့ပိုးနိုင်ရဲ့ဘယ်လိုဒီဘယ်လိုတွေ့တော့တိုင်းပြည်ဆိုတော့
ဒီလိုဆောင်ရွက်နိုင်ဖို့အတွက်လဲနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့ပြည်ထရေးစီးပွားရေးနေဆက်ရေးရာစတဲ့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ခဲ့ရတယ်လို့လဲဦးကျော်စရာကဆိုပါတယ်။လူထုစိုးရတက်လာပြီးတဲ့နောက်ရခိုင်ကချင်နဲ့ကရင်စတဲ့ပြည်နယ်တွေမှာအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိစ္စနေဆက်ရေးရာဝန်ကြီးဌာနအနေနဲ့သက်ဆိုင်ရာပြည်နယ်အစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်ထားကြောင်းနေဆက်ရေးရာဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးရဲနိုင်ကပြောပါရစေ။ဒီသတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံမှာလျှက်စစ်စွမ်းအင်အလုပ်လောက်ရရှိရေးဘတ်ဂျက်ဗဏ္ဍာငွေအပါအဝင်အကန့်အသတ်အခက်အခဲတွေရှိနေတာနဲ့ပတ်သက်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကသတင်းတောက်တွေကိုအခုလိုပြောသွားပါရစေ။ဒီ
အားလေးပဲဒါအများကြီးတဲ့အတိုင်းပဲကျွန်တော်တို့ကဒီကောင်းကြီးဒီကိစ္စကိုအကြောင်းပြလို့ကျွန်တော်တို့မှာစီမံကိန်းတွေအောက်ပေးနေတာရှိပါတယ်။ကျွန်တော်တို့လက်စစ်တန်းစွမ်းရည်ဒီခါသာဆိုတာကဒီတရားဇာတ်ကိုထုတ်သုံးရတဲ့ဝန်ကြီးဌာနဖြစ်တယ်။တရားဇာတ်ကိုထုတ်သုံးပြီးတော့မှကျွန်တော်ဒီသူတို့ကိုစောင့်ပေးရတဲ့ဌာနဖြစ်တယ်။ကျွန်တော်တို့ကလက်စစ်ဆိုတဲ့ဒီခုနပြောလို့ကျွန်တော်ဘာတောင်းဝေးကိုကျွန်တော်ထုတ်ပြီးတော့သုံးရတယ်။ရင်းရင်းမြစ်တို့သုံးရတယ်။ဆိုတော့ဘယ်တော့မှတော့တည်းဒီဘောတရားဇာတ်မရှိဘူး။ကျွန်တော်တို့ကထုတ်သုံးပြီဆိုတာသူရဲ့ side effect လို့ပြောတယ်။ environment နဲ့ဖြစ်စမြဲပဲဒါတော့ပုံစံဒါဆိုရတာကျတော့ကျွန်တော်တို့ဒီဟာကိုတော့ရှောင်ပွဲလုပ်ရကျွန်တော်ဒီအရင်မြေမှာမတုံးရင်လည်းပဲကျွန်တော်တို့တိုင်းပြည်လိုလုပ်ပြီးမိတယ်ဟုတ်ပါဘူးတဘာတဘာမရှိဘူးရေလက်ကက်လက်ထားအဲ့တော့ generation ကိုတော့ကျွန်တော်တို့ကတော့ဈေးပါမထုတ်နဲ့ကျွန်တော်တို့မိပြရင်တော့တရားလို့တာဝန်ပဲဆိုရင်တော့စဉ်းစားကြည့်ကျွန်တော်တို့ဒီအထင်ထားအဲ့လိုဒါရှိ
အခုလိုနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အရတားအစိုးရဖြစ်လာတဲ့ NLD အစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့လည်းအစိုးရတည်းအနေနဲ့မူဝါဒရေးရာအပိုင်းမှာတော့အားနည်းချက်တွေရှိနေကြောင်း88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ငင်းငယ်ရေးနဲ့တိုင်းသားရေးရာတာဝန်ခံကိုမြအေးကပြောပါတယ
်ငင်းငယ်ဖြစ်စဉ်နဲ့ပတ်သက်တဲ့တိကျတဲ့ policy တွေဆက်တဲ့ပြည်အောင်စုကိုတိဆောက်ဖို့တဲ့ဘယ်လိုလုပ်သွားမလဲဆိုတဲ့အခြေအနေတွေနောက်တစ်ခါတိုင်းပြည်ရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့မှ FDI ရင်းနှီးမြှုပ်နှံမှုတွေဘယ်လိုဝင်အောင်လုပ်မလဲဆိုတဲ့အခြေအနေ policy မျိုးချမှတ်တာမျိုးဥပဒေပြဋ္ဌာန်းတာမျိုး policy ကိုတော့ရက်တရအတွင်းမှာထင်ထင်ရှားရှားမြင်သာတဲ့အခြေအနေမျိုးမမြင်ပါဘူးဒါကြောင့်မလို့ရှေ့လျှောက်သွားမယ့်ကိစ္စတွေမှာဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မှ policy ကိုချမှတ်တာကိုထင်သာမြင်သာရှိတဲ့အခြေအနေမျိုးဖြစ်စေချင်ပါတယ်ပြောချင်ပါတယ
်အလားတူမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေဘက်ကမူဝါဒရေးရာတွေကိုရှင်းရှင်းလင်းလင်းပြောဆိုနိုင်ခြင်းမရှိခဲ့ဘူးလို့မြင်ကြောင်းမြန်မာသတင်းပညာသိပ္ပံရဲ့တင်နန်းညွှန်ကြားရေးမှူးကိုစိန်ဝင်းကပြောပါတယ
်သတင်းစိုက်တွေဘက်ကအများကြီးညှော်လင့်ထားပေမဲ့တကယ်တကယ်ကြတော့အများကြီးမရပါဘူးလေသတင်းပေါ့နော်သူကဘာဖြစ်လို့ဆိုတော့အစိုးရဘက်ကဖြေတဲ့လူတွေကအကြောင်းအရာနားလည်တယ်နောက်ဖြေပုံဖြေနည်းကဝေးဝိုက်တာပေါ့နော်အများပြန် drive ဖြစ်တယ်များတယ်တချို့တော့ fact တွေကတော့ရပါတယ်ဒါပေမဲ့သတင်းဘက်ကနေကြည့်ရင်အားကောင်းတဲ့အကြောင်းအရာရတာနည်းသွားအထူးသဖြင့်ဒီလိုမျိုးသတင်းသာရှင်းလင်းပွဲဆိုတော့ policy ကိုအဓိကထားပြီးတော့ပြောကြရတာပေါ့နော်အဲ့လိုမျိုးလုံနိုင်ကောင်းမယ
် NLD အစိုးရရဲ့ပထမရက်တရားစီမံကိန်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ကျန်တဲ့ဝန်ကြီးဌာနတွေကလည်းဩဂုတ်လ16ရက်နေ့ကနေ30ရက်နေ့အထိသတင်းစာရှင်းလင်းပွဲတွေကိုအသီးသီးကျင်းပဖို့ရှိပါတယ်ရှင်
မန္တလေးတိုင်းပြောပြသွားတာပါအခုတခါတော့အစိုးရ3ချိန်နဲ့ဆိုင်တဲ့သတင်းတပုတ်ကိုအလဲပေးခြင်းပါတယ်နိုင်ငံရဲ့ဘတ်ဂျက်သုံးဆွဲရမှာလူငွေပြဘတ်ဂျက်သုံးဆွဲမှုပုံစံကိုကျင့်သုံးလာတဲ့စနစ်ကိုပြင်ဆင်ဖို့လိုအပ်နေပြီလို့လွတ်တော်ကိုယ်စားလှယ်တွေကထောက်ပြလာကြပါတယ်လက်ရှိဘတ်ဂျက်လူငွေပြမှုတွေကိုလည်းရှော့ချဖို့အစိုးရကိုတောင်းဆိုမှုတွေလည်းလှုပ်လာပါတယ်ဘတ်ဂျက်လူငွေတွေမရှိအောင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုလဲရဲရဲဝံ့ဝံ့နဲ့လှုပ်ဆောင်ဖို့ကိုအစိုးရကိုတိုက်တွန်းလိုက်ပါတယ်ဘတ်ဂျက်သုံးဆွဲဖို့ခွဲဝေယူတာမှလည်းပူပူသာသာတင်ပြတာမသုံးဖြစ်မှပြန်ပေးတဲ့လှုပ်ဆောင်မှုတွေကိုမလုပ်ဖို့ဝန်ကြီးဌာနတွေကိုတိုက်တွန်းလိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကပြောပြပေးမှာဖြစ်ပါတယ်ဗျာ
မနေ့ကပြည်ထောင်စုလွှတ်တော်မှာ2016ခုနှစ်အတွင်းအစိုးရကတုံးဆွဲဖို့တင်ပြလာတဲ့စည်ရင်းတွေအပေါ်ပြန်လည်ပြင်ဆင်ရေးဆွဲကလူငွေပြမှုတွေရှော့ချဖို့တင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်ဒီ2016ခုနှစ်အတွင်းအစိုးရကတုံးဆွဲဖို့တင်ပြလာတဲ့ငွေကြေးစည်ရင်းတွေဟာပြီးခဲ့တဲ့အစိုးရလက်ထက်ကရေးဆွဲခဲ့တဲ့ငွေကြေးစည်ရင်းတွေပဲဖြစ်ပါတယ်မြန်မာနိုင်ငံဟာ1988ခုနှစ်ထဲကဒီနေ့အထိလူငွေပြဘတ်ဂျက်နဲ့သာနှစ်စဉ်သုံးဆွဲမှုတွေရှိခဲ့ပါတယ်။ဒီလိုသုံးဆွဲနေတဲ့အပေါ်ပြန်လည်ဆန်းစစ်ဖို့လိုအပ်နေပြီဖြစ်ကြောင်းနဲ့အစိုးရအနေနဲ့အခုပြနေတဲ့ဘတ်ဂျက်လူငွေတွေကိုရှော့ချပေးဖို့လိုအပ်နေပြီလို့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကဦးအောင်မင်းကတင်ပြဆွေးနွေးခဲ့ပါတယ်။လက်ရှိဘတ်ဂျက်သုံးဆွဲဖို့ခွဲဝေရယူတာမှလည်းဝန်ကြီးဌာနအချို့ကအမှန်တကယ်သုံးဆွဲမှာထပ်ပုံမှုပြီးတင်ပြမှုတွေရှိနေတယ်လို့ဦးအောင်မင်းကပြောဆိုခဲ့ပါတယ်။ဒီလိုသုံးဆွဲမဲ့ဘတ်ဂျက်ငွေတွေကိုပုံမှုပြင်ပြလာတာကြောင့်တကယ်အရေးပေါ်သုံးဆွဲမဲ့နေရာတွေမှာသုံးဆွဲနိုင်ခြင်းမရှိဘူးလို့လည်းဦးအောင်မင်းကအခုလိုထောက်ပြခဲ့ပါတယ်
။ပြီးခဲ့တဲ့9နှစ်တာကာလအတွင်းမှာခွင့်ပြုခဲ့တဲ့ဘတ်ဂျက်ပြည်ပေါ်မှာနှစ်စဉ်ဘီလီယံ2000ကျော်လောက်ပြန်လည်ပြီးတော့အနှံ့နေတာတွေ့ရပါတယ်။ပုံငွေတွေပြန်လည်အနှံ့ခြင်းရဲ့အဓိကအကြောင်းရင်းကတော့ဘတ်ဂျက်ခွဲဝေမှုမှာအားနည်းချက်တွေဖြစ်နေတယ်လို့ကျွန်တော်တို့သုံးသပ်ရရှိမှာဖြစ်ပါတယ်။ဘတ်ဂျက်တွေကိုဘူဖေးစားသလိုမကုံနိုင်မခန်းနိုင်ယူထားနှစ်ကုံတော့မတုံးနိုင်ပြန်အပ်မယ်တကယ်လို့တဲ့လုပ်ငန်းတွေကြတော့ငွေမရခဲ့ဘူးမတုံးနိုင်ခဲ့ပါဘူးဒီလိုပဲနှစ်ပေါင်းများစွာပြစ်ပျက်နေခဲ့တာပါအဓိကကတော့ဗဏ္ဍာငွေခွဲဝေတုံးဆွဲမှုမှာအားနည်းချက်တွေဖြစ်နေတာလို့ကျွန်တော်တို့သုံးသပ်ရရှိပါတယ်လက်ရှိနိုင်ငံတော်ရဲ့ငွေကြေးဖောင်းပွားမှုအခြေအနေရပြည်တော်စုလွှတ်တော်အနေဖြင့်ဘတ်ဂျက်လုံငွေကိုရှော့ချခွင့်ပြုတင်ပါကြောင်းသဘောထားမှတ်ချက်ပြုအပ်ပါတယ
်ဘတ်ဂျက်လုံငွေမရှိအောင်စီးပွားရေးပြုရင်ပြောင်းလဲမှုတွေလုပ်မယ်ဆိုရင်လေအစိုးရအနေနဲ့ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့လိုအပ်တယ်လို့တိုက်တွန်းပြောဆိုလိုက်ပါတယ်အချို့သောဝန်ကြီးဌာနတွေအနေနဲ့ကိုယ်ဝင်ငွေနဲ့ကိုရက်တီဖို့တင်ပြလာပြီးမှလုံငွေတွေပေါ်လာတဲ့အခါအစိုးရရဲ့တီးသန့်ရန်ပုံငွေတွေကစိုက်ထုတ်သုံးဆွဲဖို့တောင်းခံမှုတွေရှိနေတဲ့အပေါ်မှာလွှတ်တော်ကထောက်ပြခဲ့ပါတယ်ဒါရီဟာဥပဒေနဲ့ညီညွတ်ခြင်းမရှိတဲ့အတွက်အစိုးရကိုလွှတ်တော်ဘက်ကတတိပေးပြောဆိုခဲ့ပါတယ်ဒီပြင်အသေးစားလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့အတွက်ဘဏ်ချင်းငွေတွေမြန်မြန်ရဖို့လှုံ့ဆော်ပေးဖို့အစိုးရကိုတိုက်တွန်းမှုတွေရှိခဲ့ပါတယ်ဥပဒေနဲ့မကန့်ညီတဲ့နီလန်းတွေနဲ့ဘတ်ဂျက်သုံးဆွဲနေတဲ့ဌာနတွေရှိနေတယ်လို့အစိုးရရဲ့ဘတ်ဂျက်သုံးဆွဲမှုအပေါ် ဥပဒေချမ်းကော်မတီကဒေါက်တာမြတ်ညန္နာဆိုကခုလိုဝေဖန်ထောက်ပြခဲ့ပါတယ်
။ပြည်သူ့ဘန္နာဖြစ်တဲ့အတွက်ကြောင့်မလို့စစ်စစ်ချွေတာတုံးဆွဲဖို့လိုအပ်ပါကြောင်းတင်ပြလိုပါတယ်။နောက်တစ်ချက်ကတော့ဘန္နာငွေအရာသုံးဆိုင်ရာဥပဒေနဲ့ဘန္နာရေးဆိုင်ရာစီမင်းစည်းကမ်းလုံထုံးလုံနည်းတွေနဲ့ကိုက်ညီခြင်းမရှိတဲ့ငွေစင်းကောင်းစင်တွေဖွင့်ပြီးတော့ရန်ပုံငွေများထားရှိတုံးဆွဲနေတဲ့ဌာနတွေရှိပါတယ်။ဒီအရာတွေဟာဥရေကြောင်းရလေဥရေနဲ့မညီညွတ်တဲ့အတွက်ကြောင့်မလို့ဒီလိုစင်းနေဖွင့်လက်ထားရှိတုံးဆွဲနေတာတွေကိုစီစစ်တွေ့ရှိရင်အေးအေးယူဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုလည်းတင်ပြလိုပါတယ
်။ဒီနှစ်ဘတ်ဂျက်တုံးဆွဲမှုကိုပြန်လည်ပြင်ဆင်ဖို့တင်ပြလာတဲ့ဥပဒေချမ်းအပေါ်လွှတ်တော်ကိုယ်စားလှယ်တွေထပ်မံဆွေးနွေးအောင်ပါပါ။ပြီးမှသာအတည်ပြုမှာဖြစ်ပါတယ်။မနေ့ကတော့လွှတ်တော်ရဲ့ပြည်သူ့ငွေစင်ပူးပေါင်းကော်မတီနဲ့ဥပဒေချမ်းကော်မတီတို့ကဒီတုံးဆွဲမဲ့ဘတ်ဂျက်ပေါ်ထောက်ပြဝေဖန်မှုတွေလုပ်ခဲ့တာပါ။ပြီးခဲ့တဲ့အစိုးရလက်ထက်မှာဒီဘတ်ဂျက်ခွဲဝေမှုအပေါ်တော်တော်လေးဝေဖန်မှုတွေရှိခဲ့ပါတယ်။လက်ရှိဒီနှစ်မှာတော့ဘတ်ဂျက်လုံငွေ7,400,000,000ကျော်ပေါ်နေပါတယ်။ဘတ်ဂျက်လုံငွေအပြာဆုံးနှစ်ကတော့2015-2016ဘဏ္ဍာနှစ်ပဲဖြစ်တယ်လို့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကထုတ်ဖော်ပြောဆိုထားပါတယ်ရှင်။
မမေခါပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုပါစီခင်ဗျာ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်မှာတရုတ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်နိုင်ငံရဲ့ထိတ်တန်းကောင်းဆောင်တူဦးအနေနဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်တွင်တရုတ်အစိုးရနဲ့တရုတ်လူထုအတွက်မြန်မာနိုင်ငံသားတွေဘက်ကဘယ်လိုသတင်းစကားမျိုးတွေကိုများပါလိုက်ခြင်းပါတယ်တရုတ်တာဝန်ရှိသူတွေဘက်ကဘယ်လိုကတိကဝတ်တွေပေးလိုက်တာကိုများကြားချင်ကြပါသလဲအခုလာမယ့်စနေညတရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှာပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်ရရှင်နေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြနေဆိုတော့ဒီကနေ့ည9:00မတိုင်ခင်ကျွန်တော်တို့ကိုဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါရခင်ဗျာ VOA ကနေစနေညနေခင်းသတင်းတွေကိုအတန်လွှင့်ပေးနေပါတယ် VOA မြန်မာဘာသာအစီအစဉ်တွေကိုည9:00ထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်တော်ရရှင်နေနေကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ကဲတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ကျွန်တော်တို့ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတွေမှာကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုနန်းလောင်ကတလဲကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
IS Islamic အစိုးရတို့ရဲ့အမခန်းနယ်မြေဖြစ်တဲ့တူရကီနယ်စပ်အနီးကမမ်ဘစ်မြို့ကို Syria Democratic တပ်ဦး SDF ကလုံးဝပြန်ထိန်ချုပ်လိုက်ပြီလို့တပ်ဖွဲ့ပြောခွင့်ရကဆိုပါတယ်မမ်ဘစ်မြို့ထက်ကနေနောက်ဆုံးကျန်နေတဲ့ IS အဖွဲ့ဝင်တွေထွက်ပြေးသွားပြီးတဲ့နောက်မြို့ကိုရှင်းလင်းလိုက်ပြီလို့ SDF က Riders သတင်းဌာနကိုပြောပါတယ်လူသားတိုင်းတွေအဖြစ်အသုံးပြုဖို့ IS တို့ထိန်ချုပ်ထားတဲ့အရတားတပ်စခန်းအယောက် 2,000 ကျော်ကိုလည်း SDF တပ်တွေကလုပေးလိုက်တယ်လို့ SDF မမ်ဘစ်မဟာမိတ်တပ်ကောင်စီက Shafan Darwish ကပြောပါတယ် SDF တပ်တွေကိုအမေရိကန်တို့ကကြောထောင်နောက်ခံပေးထားတာပါ IS တပ်တွေကြဆုံနေပြီဆိုတာကိုရှင်းရှင်းလင်းလင်းတွေ့နေရပြီဖြစ်ပြီးမမ်ဘစ်မြို့ကိုပြန်ပြီးထိန်းချုပ်လိုက်နိုင်တာဟာ IS တို့ရဲ့လှုပ်ရှားမှုတွေကိုခြေမုံလိုက်နိုင်တဲ့ပူပေါင်းဆောင်ရွက်ခြင်းရဲ့ထင်ရှားတဲ့သမိုင်းမှတ်တိုင်ဖြစ်တယ်လို့ Pentagon စစ်ဌာနချုပ်ဒုတိယပြောခွင့်ရ Gordon Tobridge ကတောက်ကြနေကအစောပိုင်းမှာ Washington သတင်းထောက်တွေကိုပြောပါတယ်တောင်ဆူဒန်အစိုးရကတိတ်ပြီးပဝင်မကျလာပေမဲ့ကုလသမဂ္ဂတပ်ဖွဲ့ဝင်နောက်ထပ်4,000ကိုဆေးလွတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်လိုက်ပါတယ်။လုံခြုံရေးကောင်စီရဲ့တောက်ကြနေကဆုံးဖြတ်ပြဋ္ဌာန်းချက်အရတပ်သားဆေးလွတ်မှုမှာတောင်ဆူဒန်အစိုးရကပူပေါင်းပါဝင်မှုမရှိရင်လက်နက်ခဲယံအယောင်းအဝယ်ပိတ်ဆို့ကန့်တမှုလုပ်မယ်လို့လည်းဖော်ပြထားပါတယ်။ဒီဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်15နိုင်ငံထဲမှာထောက်ခံမဲ့ဆက်သမဲရပြီးတော့တရုတ်ရုရှားအီဂျစ်နဲ့ဗင်နီဇွဲလားနိုင်ငံတွေကတော့အမဲမပေးပဲကြားနေခဲ့ပါတယ်။ငြိမ်းချမ်းရေးတပ်ဖွဲ့တွေကိုပေးထားတဲ့လုတ်ပိုင်ခွင့်အတိုင်းလုတ်ကင်တဲ့နေရာမှာလိုအပ်တဲ့နေရာတိုင်းမှာအပြင်းအထန်လှုပ်ဆောင်တာအပါအဝင်လိုအပ်သမျှနီလာတွေကိုအသုံးပြုဖို့ကိုလည်းခွင့်ပြုထားပါတယ်ရှင်။
သတင်းချင်းချက်ကိုနန်းလောင်ချင်ညာပြီးခဲ့တာပါဒီညနေအစည်းအဝေးထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Thoit ဖြစ်ပါတယ် View American တန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ9.16 19နဲ့25ရုပ်ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.